တရုတ်နိုင်ငံရွှေလီမြို့ရောက်မြန်မာနိုင်ငံသားနှစ်ယောက်မှာကိုဗစ်ရောဂါပိုးတွေ့ရှိကြောင်းတရုတ်ကျန်းမာရေးဌာနကအတည်ပြုလိုက်ပြီးရနောက်မြို့အတွင်းမှာကျန်းမာရေးစစ်ဆေးမှုတွေကိုစတင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ဒီအပိုင်းမှာပဲမန္တလေးတိုင်းကနေတရုတ်နိုင်ငံရွှေလီမြို့ကိုရောက်သွားတဲ့မြန်မာမျိုးသမီးနှစ်ယောက်မှာကိုဗစ်ရောဂါပိုးစစ်ဆေးတွေ့ရှိကြောင်းတရုတ်ကျန်းမာရေးဌာနကဝီချက်လူမှုကွန်ရက်ကနေဒီကနေ့အတည်ပြုထုတ်ပြန်ခဲ့တာဖြစ်ပါတယ်။ရောဂါပိုးတွေ့ရှိကြောင်းအတည်ပြုခဲ့ပြီးရနောက်မှာတော့မြန်မာနိုင်ငံသားအများပြားလုကင်နေရဲ့ရွှေလီမျိုးပြင်ကစက်ယုံတွေမှာကိုဗစ်ပိုးရှိမရှိစတင်စစ်ဆေးနေသလိုတချို့လုပ်ငန်းတွေလည်းပိတ်နေကြပြီလို့ရွှေလီမျိုးကမြန်မာအလုပ်သမားကိုနေမင်းဖြိုးကပြောပါတယ်
။အချိန်တွေကတော့စားအုပ်မရှိတဲ့သူတွေဆိုရင်တော်တော်များများလိုက်ဆန်းနေတာပေါ့။အလုပ်ယုံတွေလည်းတော်တော်များများပိတ်ကုန်ပြီလေ။ဒီနေ့လာပြီးတော့အမှစစ်တာကတော့တုံးလာပိုင်းမတိုင်ခင်တော့ကဒီဘက်ကိုဝင်ထားတဲ့သူတွေဆိုရင်ရတယ်။အဲဟာရဲ့နောက်မှာခိုးပြီးတော့ဝင်ထားတဲ့သူတွေဆိုကျွန်တော်ထားမယ်လို့ပြောတာပဲ။
ကိုဗစ်အတည်ပြုလုံကမြမမျိုးသမီးနှစ်ဦးလုံးကမြမဘက်ချမ်းနောင်တောင်ဘက်ကနေတရုတ်ပြည်ထဲဝင်လာခဲ့ရလို့ရွှေဒီမျိုးကမြမအပိုင်းဝန်ကပြောပါတယ်။အမျိုးသမီးနှစ်ဦးစလုံးဟာဖြားနာနေရာကြောင့်စစ်ဆေးကြည့်ရတဲ့အခါမှာကိုဗစ်ရောဂါပိုးတွေ့ရှိခဲ့ရပြီးရွှေဒီမျိုးဆေးရုံကိုပို့ဆောင်ထားကြောင်းလဲကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရွှေဒီမျိုးမှာရောဂါကူးစက်သူမြန်မာနိုင်ငံကမျိုးသမီးနှစ်ယောက်တွေ့ရှိကြောင်းသတင်းနဲ့ပတ်သက်ပြီးမေးမြန်းဖို့ကိုမင်းမျိုးကမြန်မာကောင်စစ်ဝင်ရုံကို VOA ကဆက်သွယ်ခဲ့ပေမဲ့ပြန်လည်ဖြေကြားခြင်းမရှိပါဘူး။မြန်မာနိုင်ငံသားတွေကြားရောဂါကူးစက်မှုအတိပြုတဲ့သတင်းထွက်ပေါ်လာပြီးရနောက်မှာတော့နေဆက်ဒေသနဲ့နီးစပ်တဲ့ရပ်ကွက်တချို့မှာအသွားအလာတွေကန့်သတ်ဆစ်ဆင်းနေရလို့လဲရွှေလီကျေကောင်ပရာဟိတအသင်းကဥတန်းထွန်နိုင်ကပြောပါတယ်
။ဆိုင်ရပ်ကွက်ဒီပါရဲသွားတဲ့ဆိုရင်သူစစ်ဆေးတယ်စစ်ဆေးပြီးတော့သူရပ်ကွက်ကမဟုတ်ရင်တကြီးအဝင်မခံဘူးအဲ့လိုမျိုးသူအခုပိုးတွေ့တဲ့နေရာတွေပါရဲကြပိတ်ထားတာလေအဲ့ဒါတော့သွားလို့မရဘူ
းမြန်မာနဲ့တရုတ်နိုင်ငံသားတွေကြောက်ရောင်းဝယ်များဆုံးလုပ်နေကြတဲ့နေရာတွေမှာလဲဒီကနေ့ကျမ်းမာရေးစစ်ဆေးရာတွေရှိခဲ့ကြောင်းရွှေလီမြို့နယ်ကြောက်စည်းတန်းအနီးမှာနေထိုင်အလုပ်လုပ်နေတဲ့မြန်မာအလုပ်သမားကိုမိုးထွန်းကပြောပါတယ
်လိုင်းရွှေလီရောင်းနဲ့ကြောက်ရောင်းနဲ့အဲ့ဒီစင်တာမှာသူကကျမ်းမာရေးစစ်ဆေးရာအောင်မြင်မှအထဲကိုပြေးရင်ဒါကြောင့်မို့ဟိုတရုတ်လူတွေအများစုဖြစ်တယ်ဒီမနက်စောင်းသူလောလောဆယ်ထုတ်ပြန်ချက်ကအတူပြထားတာနှစ်ယောက်ဒီမှာဒီသားတရုတ်မြန်မာပြည်ကတရုတ်ကနော
်တရုတ်သတင်းဌာန People's Daily Online သတင်းဌာနရဲ့ဒီကနေ့ဆောင်းပါးတစ်ခုမှာလဲပြည်ပကနေကူးစက်မှုအဖြစ်မြန်မာနိုင်ငံသားနှစ်ယောက်ကိုထည့်သွင်းဖော်ပြထားပြီးလူစုလူဝေးရှောင်ဖို့နေဆက်လုံခြုံရေးတိုးမြှင့်ဖို့လက်ဝှေ့ရတနာနဲ့ကြောက်စိမ့်အယောင်းဝယ်လုပ်ငန်းတွေလုပ်ငန်းခဏရန်နာပြီးယောဂပိုးရှိမရှိစစ်ဆေးဖို့ညွှန်ကြားထားကြောင်းလဲဖော်ပြထားပါတယ်မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတကြောပြန်ကြီးထွားလာနေတာကြောင့်တရုတ်နိုင်ငံကနေဆက်ဒေသမှာလုံခြုံရေးအတွက်တိုးမြှင့်စောင့်ကြည့်နေရပြီရှိပေမဲ့တရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်သူတွေရှိနေစေဖြစ်ကြောင်းလဲရှမ်းပြည်နယ်မြောက်ပိုင်းပြည်သူ့ကျန်းမာရေးဦးစီးဌာနမှဒေါက်တာတင်မောင်ညွန့်ကပြောပါတယ်
။အစတည်းကနေဆက်အဝင်ပေါက်ကသူတို့ကထိန်းချုပ်ထားတာပဲလေ။ဟိုတရုတ်ပြည်ဘက်ကဆရာတို့မူဆီယန်နေဝင်မယ်ဆိုလို့ရှိရင်သူတို့ရှိမှဟိုတယ်ကွာရန်တင်း14ရက်ဝင်ရမယ်ပြီးရင်ဆွတ်ယူရမယ်အဲ့ဒီအတွက်ကိုကုန်ကြတဲ့ငွေစုစုပေါင်းအားလုံးကိုကာကန်ရှင်းကြခံရမယ်ဆိုတော့တရုတ်ကချိန်ညားထားတာပဲ။အဲ့ငယ်ဆုံးမြန်မာငွေဆိုတော့30လောက်ကုန်မှာဆိုတော့ဒီကလူတွေကဒီတရားဝင်လမ်းကြောင်းကတော့ဘယ်သူမှသွားမှာမဟုတ်ဘူးလေနော
်မြန်မာပြည်တွင်းကိုဗစ် -19 တကြောပြန်ကူးစက်မှုကနေရောဂါအတည်ပြုလူနာ3000ကျော်လာပြီးသေဆုံးသူကစက်တင်ဘာ14ရက်မနက်ပိုင်းအထိ26ယောက်ရှိလာပြီးဖြစ်ပါတယ်ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာပါ